င်ငံတော်ရုပ်ဝတ်ချက်အုပ်တွေကိုချိုးဖောက်မှုနဲ့တန်းစီတရားဆက်ဆိုခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုတောင်းကြနေကြုံချိန်မှာတရားလူသက်တည်ချေထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်တဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲရဲရှိမိသားစုဝန်ထမ်းအရာကနေညှိထုတ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲစာနေ Facebook စာမျက်နှာမှာဒီကိမနဲ့အစောပိုင်းကပဲရှင်းလင်းဖော်ပြချက်ဆိုပြီးတင်ထားပါတယ်။ဒုတိယရဲမှုမိုးရံနိုင်ဟာနေပြည်တော်တိုင်းရဲတပ်ဖွဲ့ကနေအမတ်ရှိလုံလုံရဲ့ရဲတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကလေးကဂျာရူတို့နဲ့ကြောင်းရှိခဲ့ပြီးကြောင်းရှိတဲ့တပ်မှနေနိုင်ငံလိုင်းကန်လည်းရထားပြီးဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ဒါကြောင့်နေပြည်တော်တိုင်းရဲတပ်ဖွဲ့လိုင်းကန်ကိုပြည်သားစုဝင်တွေစာမျက်နှာဖြည့်ဆို့ပြီးဒီမှာပြန်အပ်ဖို့တောင်းဝန်ရှိသူတွေကကြိုတင်ညွှန်ကြားအသိပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ခုကိစ္စဟာနေပြည်တော်ရဲတပ်ဖွဲ့ရဲ့အင်ကောင်တွေလိုင်းစီကန်နဲ့အညီစောင့်တဲ့ကိစ္စသာဖြစ်တယ်လို့ရဲစာနေ Facebook မှာတင်ထားတဲ့ရှင်းလင်းချက်ထဲမှာဖော်ပြထားပါတယ်။အဲဒီရှင်းလင်းဖော်ပြချက်ဆိုတာမှာနေဆွဲအမှတ်တစိတ်တာဝန်ခံထုတ်ပြန်သူစတဲ့အချက်လက်တွေတော့မပါပါဘူး။ရိုက်တာသတင်းတော်နှစ်ဦးကိုထက်အမြင့်ကထောင်ထောက်ဖင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တောက်ကြံရေးတရားခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ပြီးတဲ့နောက်စနေနေ့မှာပဲသူ့မိသားစုကိုဝန်ထမ်းအင်အားကနေဖယ်ရှားခိုင်းတာပါ။